โอเคพี่กูเสียวจีดร.เรมอนด์เตวยครับโควิดဖြစ်ပြီးအိမ်မရတာကိုဖြစ်ပုံနဲ့ဒီကုသဘုံအကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောင်းနိုင်တာတွေကိုဆက်ပြောပြပေးပါလားဆရာ
Human contact ပေါ့နော်လူနဲ့ထိပြေဘူးอ่ะကို့မှာလည်းပဲကိုဗစ်ဖြစ်ပြီးဆိုတော့တချို့လူကလည်းလက်မရှိတယ်အင်မတန်ကူးစက်တာလွယ်တဲ့လူဆိုတော့ကို့ကိုငါကျင်သွားမလားရှောင်သွားမလားအဲ့ဒီစိုးရိမ်မှုကလည်းရှိသေးတယ်တကယ်လည်းလက်တွေမှာလည်းပဲလူတွေကတယောက်တော့မတွေ့ကြဘူးပေါ့နော်အဲ့ဒီအတန်ကလည်းခံရတယ်ပေါ့နော်အဓိကတော့ဘာလို့ဆိုအဲ့ဒါလေးကိုနားလေပြီးပို့နည်းနည်းနားလေတဲ့ခါကြလို့ရှိရင် adjust ပြန်လုပ်လို့ရတယ်ခင်ဗျာဒါမျိုးကဒါဖြစ်တယ်ဆိုတော့ဒီယောဂနဲ့ဒီအချိန်မှာဒါ normal ပဲလေလူတိုင်းဖြစ်မှာပဲအဲ့ဒါကိုသိသွားပြီဆိုအဲ့ဒါကိုကြော်တော့ကဖြတ်သားရမယ်ဆိုရင်ကိုအဲ့ဒါကို accept လုပ်လိုက်တာပေါ့ဒီအခြေအနေကို
လက်ခံလိုက်ကြပါဆရာနော
်လက်ခံလိုက်တဲ့ acceptance ခေါ်တယ် accept လုပ်လို့ရှိရင်ဘယ်တော့ပဲ painful ဖြစ်တဲ့ဟာဖြစ်ဖြစ်ကိုနားကျင်တယ်နားတော့ပဲကို react လုပ်လို့ရှိရင်အာနားတယ်ပုံဆိုးတာလေနားတာကတော့ဒါရတော့နားနေရင်ဒါနားတာပဲစက်တောင်းတာလုပ်လို့ရတယ်။နာရတော့လက်ခံရတော့ပါပဲ။တစ်ချိန်ကျတော့ပျောက်သွားမယ်ဆိုပြရင်လက်ခံလိုက်ခြင်းအားဖြင့်ကိုယ်မှာပူပန်တော့ကကကျော့သွားတယ်။အဲ့တော့ acceptance therapy လို့ခေါ်တာပေါ့နော်
။ဟုတ်ကဲ့။နောက်ရောဒီဖြေပြောင်းနိုင်တာ
cognitive therapy ဆိုတာကိုယ်စိတ်မှာရှိတဲ့တွေးတာခေါ်တာကိုပြန်ပြောင်းပြတာပေါ့။ကျွန်တော်ဒီမှာတော့ psychologist တွေပါတယ်လွယ်လွယ်ကူရတဲ့နေရာမှာဆိုလို့ရှိရင်တော့ cognitive behavior therapy ဆိုတာလုပ်တယ်။အကြမ်းပြင်းပြောမယ်ဆိုလို့ရှိရင်ကိုယ့်ရဲ့အတွေးခေါ်မှားယွင်းတဲ့ဟာတွေရှိတယ်။ဥပမာ automatically thin တွေးတာပေါ့လေဒါဖြစ်လို့ဆိုတော့ငါတို့လူတွေကတော့ရှောင်တော့မှာပဲအမှန်ကတကယ်ရှောင်ခြင်းမရှောင်ဘူးလေဒါပေမဲ့ကိုယ်စိတ်ထဲမှာကသူတို့ငါရှောင်တော့မှာပဲလို့စဉ်းစားမိလိုက်တာတပြိုင်တည်းကိုယ်စိတ်ကကြပါတယ်အဲ့ဒီအတွေးလေးကိုပြန်ပြီးတော့ပြင်ပေးတာပေါ့လေကိုယ်ကလည်းကိုယ်သတိချက်ပြီးတော့ပြန်တွေးရမယ်တကယ်ရောရှောင်တဲ့လူရှိသလားမလာနိုင်ဘူးလို့ပြောတဲ့လူရှိသလားသူကလာဖို့ကြိုးစားနေတာအခွင့်အရေးရလာမှာပဲဒီလူတွေကငါ့ကိုအရင်တော့မချစ်တော့မယ်အဲ့လိုအတွေးလေးပြန်ဝင်တာတပြိုင်တည်းကိုယ့်ရဲ့ strength ကပိုများလာတယ်အဲ့ဒါ cognitive rechallenge လို့ခေါ်တယ်အဲ့ဒါ cognitive rechallenge လုပ်ခြင်းအပြင်ကိုခံစားချက်ကလည်းပြောင်းလာတယ်ကိုယ့်ရဲ့ behavior ကလည်းပြောင်းလာတယ်အဲ့ဒါကို cognitive behavior therapy လို့ခေါ်ပါတယ
်ဟုတ်ကဲ့ကိုယ့်ရဲ့ဒီပြုမှုလောက်ဆောင်မှုတွေပြောင်းလာတာပါဆရာနော
်ဟုတ်ကဲ့အပြန်ပြောတဲ့အခါကျတော့ psychologist တွေရှိပါတယ်သူတို့လုပ်ပေးတယ်လေမိတ်ဆွေပုံစံရတယ်အဲ့ဘက်ကိုနည်းနည်းလေးအားဆက်ပြီးတော့ပြောပြလို့ရတယ်ကိုယ့်နဲ့ကိုယ်လည်းကိုယ့်အတွေးကိုကိုပြန်ပြီးပြောင်းလို့ရတယ်ပေါ့နော်ဒါလို့ဖြစ်ပြီးတော့ဒီအတွေးကတော့ negative ဖြစ်တယ
်အဆိုးမြင်လာတာပါဆရာနော
်ဟုတ်ကဲ့အဲ့ဒါအဆိုးမြင်တဲ့ဟာဒီအတွေးကြောင့်ကိုယ်ကအဲ့ထက်မှကိုယ်ကမျောပါပေါ့လားအဲ့ဒါကိုပြန်ပြီးတွန်းလှန်ပြီးတော့အဆိုးမြင်တဲ့ဟာဒီပြန်ထွက်လာအောင် positivity ရအောင်ကောင်းမဲ့အချက်လေးတွေကိုယ့်နဲ့ကိုယ်ပြန်ပြီးချင်းစားတယ်မိသားစုကလည်းအဲ့ဒီကနေပြီးတော့ပတ်ပိုးပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီစိတ်အပြောင်းလဲလုပ်ဖို့လိုတာ
နောက်တစ်ခုကအဲ့ cognitive behavior therapy လုပ်ရင်းနဲ့တကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးอ่ะကိုယ်မကြောက်နိုင်ဘူးဆိုတော့ဒါကိုပဲကြောက်လန့်ပြီးတော့အဲ့ဒီတခုသူရဲ့လက္ခဏာတခုက flashback လို့ခေါ်တယ်ခင်ဗျာကိုခံစားရတဲ့တေလူမျိုးဘာဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးရောကိုခေါင်းထဲကအစိတ်ပုံရိပ်ကမထွက်တော့ဘူးတခါတည်းကျတော့သူကအပြန်ပြန်တလဲလဲပြန်ပြန်လာတယ်ဥပမာဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးဝင်ပြေးတယ်အထက်လည်းဝင်လို့မရဘူးအဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဂန်မသေတော့မလားပေါ့နော်အဲ့လိုအတွေ့အရာခြောက်ခြားတဲ့ဟာကြီးကိုမကြံ့နေတယ်နေကောင်းနေပြီးဖြစ်ပေါ်ကြလဲပဲအပြန်ပြန်တလဲလဲကိုပုံရိပ်ပြန်ပြန်လာတတ်တယ်နောက်တစ်ခါ trauma ရဲ့အဓိပ္ပာယ်က time space တော့မရှိဘူးခင်ဗျလုံခဲ့တဲ့6ဘတ်ကထိခဲ့တဲ့ဇာတ်လမ်းလေအခုက6ဘတ်ကြာသွားပြီလေကောင်းတာလည်း2ဘတ်3ဘတ်တော့ရှိနေပြီဆိုတော့အဲ့ဒီတက်တာဟိုခုနဖြစ်ခဲ့တာဟာကြီးကခုနမပတ်သက်တော့ဘူးဒါပေမဲ့အဲ့ trauma ပုံကြီးပြောင်းဝင်တဲ့ခါမှာ time space မဖြစ်တော့အခုခံစားလို့ခံစားရတယ်အဲ့ဒါလေးသိဖို့လိုတယ်အဲ့ဒီဟာကိုပြန်ပြီးတွန်းလှန်ဖို့ကကိုကပြန်ပြီးသတိတရားပြထားရမှာပေါ့လေကိုကဖြစ်ခဲ့တာကတော့ဟုတ်တယ်တကယ်ကိုသိလို့ဘဝဖြစ်ခဲ့တယ်ဆရာဝန်နဲ့ကျေးဇူးတူကြောင့်ကုသမှုဘယ်လိုခံလို့မိတ်ဆွေပုံတွေကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ငါပြန်ကောင်းသွားပြီအဲ့တော့ဟိုချိန်လုံးကနဲ့အခုချိန်ကမတူတော့ဘူးဆိုတော့ကိုယ့်ကနေကိုပြန်သတိပေးရမယ်။အဲ့လိုကိုဗစ်ဖြစ်လို့ထရိုမာရပါတယ်ဆိုပါတော့။အဲ့ထရိုမာကိုကြေကြအောင်လုပ်တာကအခုချိန်မှာလုပ်တာအကောင်းဆုံးပဲ။ပြန်နေကောင်းလာတဲ့ချိန်မှာကိုမိစေကိုပြောပြတာလို့။တချို့ကလည်းထင်တယ်လေ။ဒါကိုဒီမှာသွားပြောရင်ဒီမှာလည်းအနောက်ဆက်ဖြစ်နိုင်တယ်။နံပါတ်1။နံပါတ်2ကပြောချင်တဲ့စိတ်လည်းမရှိဘူး။ဆက်တာကြောက်တာလည်းရှိတာပေါ့။အဲ့နားထောင်တဲ့လူကလည်းမမေးရဘူး။မေးလိုက်ရင်ပြန်ပို့ဆိုးသွားမှာလားပေါ့။ပို့ရခံစားသွားမှာလား။အဲ့ဟာမှကျွန်တော်လူတွေကိုလည်းနားလေသဘောပေါက်စေချင်တာ။ဒါလေးကိုထင်ထင်သေးသေးနဲ့ပြောနေတဲ့အနေအထားဖြစ်အောင်ပန်ဒီပီရမော်နော်ဒါကျွန်တော်တို့ psychotherapy နည်းပဲခင်ကောင်ဆယ်လင်းတော့ရင်အဲ့လိုလုပ်လို့ရှိရင်အဲ့ဒီချိန်မှာကျင့်ကြက်သွားတယ်အဲ့ဒီချိန်မှာကျင့်ကြက်သွားရင်နောက်ပိုင်းသူကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါတွေမရှိဘူးဆိုတော့ကိုယ့်ကနေကိုယ်သတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီတော့ဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတော့ကတော့ဖြစ်ခဲ့တာပဲအခုချိန်လည်း I'm out of the wood ပေါ့နော်ငါအပြေထွက်လာပြီအခုချိန်ကပြန်ဒီကောင်းမှုကအကျိုးစားတော့မြင်ကိုယ်ကနေမပတ်သက်ပြီးတော့ကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ခွဲထုတ်လိုက်ရတာ
ဟုတ်ကဲ့စိတ်ကိုဒီကပစ္စုပန်ကိုရအောင်လက်ရှိအချိန်လေးရအောင်ပြန်ဆွဲယူတာပါဆရာနော
်ဟုတ်အဲ့ဒါအမှန်ပစ္စုပန်နဲ့လက်ရှိဆိုအမှန်ပါပဲအဲ့ဒါကိုကျွန်တော်တို့နောက်အင်းနေစကားနဲ့ပြောရင် mindfulness လို့ခေါ်တာပေါ့လေကျွန်တော်တို့တရားကျင့်တဲ့လူဆိုကောင်းအောင်သိပါတယ်ပစ္စုပန်ကိုသတိချက်ပြီးတော့အခုဖြစ်နေတာပေါ့လေဟုတ်နောက်ကဖြစ်ကြတာလည်းမဆိုင်တော့ဘူးရှေ့ဖြစ်မှလည်းကိုယ်ကစိုးရိမ်တယ်သူကများသောဖြစ်သွား anticipatory anxiety ဆိုတာခဏကောင်းပြီမဲ့လက်ချာကြီးမှတ်တာအသက်ရှိမှကြက်လာဦးမလားဆိုကြောက်တာပေါ့ အဲ့တော့အဲ့ဒါကိုကိုကဖြတ်လိုက်ပြောခဏဟာကိုပဲအာရုံစိုက်တာကို mindfulness လို့ခေါ်တယ်။အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းလျော့သွားမယ်။အိတ်တဟာသက်သာလာမယ
်။ဟုတ်ကဲ့။နောက်ရောအရေးပါတာ
။အဲ့လို covid မှာအိတ်မပြောတဲ့လူတွေကအိတ်တာအင်မတန်အရေးကြီးတဲ့စိတ်အတွက်ကိုအရေးပြက်ပြီးဆိုရင်စိတ်ကကျလာတယ်။ mood ကကျလာတယ်။အချို့ဆိုလို့ရှင် mood က irritable ဖြစ်လာတယ်။ anger outburst တွေကစိတ်တွေဆိုးတာလည်းဖြစ်တယ်။အဲ့ဒါ mood နဲ့အဲ့လိုဆက်သွယ်နေတယ်အိတ်တာနဲ့။အချို့ကြတော့လေငကူကအခံရှိတယ်ကျွန်တော်တော့ကြီးကျယ်တဲ့covid လို့ဟာရဲ့ impact ကြီးကြီးတဲ့အတွက်ကြောင့်ခန္ဓာကိုယ်ပျက်စီးသည့်အထိချောက်ချားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်ပဲ depression ဆိုတဲ့စိတ်ကြောဂါကြီးကစပြီးဝင်လာတယ်ခင်ဗျအဲ့ဒါ clinical depression ယောဂါဖြစ်တယ်ပေါ့လေ thermal depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ဝင်ပါရင်းတယ်နော်နောက်လည်းအခြေတိုင်ရင်ဆိုပြန်ကောင်းလာတယ်ဒါပေမဲ့တချို့အခန့်ရှိတဲ့လူကအဲ့ဒီ on top of it စိတ်ဓာတ်ကျတဲ့ယောဂါကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလည်းသတိချက်ဖို့လိုပါတယ်အဲ့တော့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစာမစားနိုင်ဘူး weight တွေကျလာမယ်ခုနဖြစ်တာတွေပို့ပြီးတော့ဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမယ် negative ဖြစ်လာမယ်လူနဲ့မတွေ့ကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပြီးတော့ဆိုးလာပြီးတော့တချို့ဆိုရင်ဒီဘဝကနေတော့မထူတော့ပါဘူးငါထွက်ပေါက်ရှာတော့ပြီဆိုပြီးတော့ suicide thought တွေပေါ်လာရင်ရှိအဲ့ဒီ suicide thought ကိုကျွန်တော်မကာကွယ်နိုင်ဘူးဆိုရင်ကိုယ့်ဘဝကိုလုံးချတာအဖြစ်ဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်သူကသိဖို့ကဘယ်ချိန်မှတာဖြစ်နေပြီဆိုတော့တက်ကြောနေသူကသိဖို့လိုတယ်။ကိုယ့်အနေကိုလည်းကိုယ်ကသတိချဖို့လိုတယ်။ဖြစ်ရင်ခုန anti depressant ဆေးတွေကို A4 လောက်တည်းပဲနည်းနည်းပေးတဲ့ဆေးကိုပဲ effective ဖြစ်အောင်လိုအပ်တယ်လို့ပေါ့လေ။ဆရာဝေကပေးတတ်တယ်ပေါ့နော်။6လလောက်8လလောက်တော့။အဲ့ဒါဆို depression ကိုကာကွယ်လို့ရတယ်
။ Okay ကျေးဇူးအများကြီးတင်ပါတယ်ဆရာ။